မကြခင်ရပိုင်းတွေအတွင်းမှာပဲNCA အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့တမ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ငင်းငယ်လုပ်ငန်းစဉ်အစဉ်ပြေစီဖို့လက်ရှိဖွဲ့စည်းထားတဲ့အပြစ်ရက်ပူတွဲစောင့်ကြည့်ရေးကော်မတီရဲ့လုပ်ပိုင်ခွင့်နေနဲ့ပတ်သက်လို့လည်းမေးခွန်းတွေထုတ်နေကြပါတယ်။အပြစ်စုံကတော့
ဗီအိုအေမြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။ရှမ်းပြည်နယ်အတွင်းNCA
ပြည်ရလက်မှတ်ရေးသူးသားတဲ့တောင်ပိုင်းရှမ်းပြည်သမ္မတော်ရဲ့တပ်ဖွဲ့ဝင်ဦးမြန်မာသမ္မတော်ကလည်းဖမ်းဆီးထားတဲ့ကိစ္စအပေါ်မှာRCSF ဘက်ကမေးမြန်းထားပေမဲ့လည်းသမ္မတော်ဘက်ကကြီးကြီးရဲရဲဖြေကြားပေးတာမျိုးမရှိဘူးလို့တောင်ကြီးဆက်ဆံရေးရုံးတာဝန်ခံလက်ဖြစ်ရှမ်းပြည်နယ်ပြည်ရပူးတွဲစောင့်ကြည့်ရေးကော်မတီ
GMCA ရဲ့ဖွဲ့ဝင်လည်းဖြစ်တဲ့ဒုက္ကမူကြီးဆိုင်ဦးကအခုလိုပြောပါတယ်။ကျွန်တော်တို့ကဒီအရောက်ဝတ်နယ်ပဲရွာထဲကိုလာပြီးတော့တော့လူတွေပစ္စည်းတွေလာဝယ်တဲ့အချိန်မှာတက္ကသိုလ်ကနွားတော့ပေါ့နော်။တန်တဲ့တူတူတော့ပြောပါမယ်လို့ပါပဲ။ဒီမှာဖေရောက်နေလဲမတည်ဘူးကြာ။ကျွန်တော်တို့စစ်ဆိုင်ရုံးကနေဒီဟာမှုတွေကျွန်တော်တို့ကတိရံတိုင်းကြည်ပန်းတို့ဖုန်းဆက်မေးပြီးမလဲသူတို့ကပြ ယ်တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NC ပြည်ချက်လက်မှတ်ရေးဆိုးစားပြီးမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့နဲ့18ရက်နေ့တွေမှာရှမ်းပြည်နယ်အစိပိုင်းမိုင်းပြင်းမြို့နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းဟူဘုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟူဘုံမြို့နယ်ထဲကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနန်းခုတ်ဒေသခံရွာသား10ဦးဖမ်းဆီးခံရသလိုအဲ့ဒီထဲက9ဦးဟာပြန်လည်လွတ်မြောက်ခဲ့ပေမဲ့လည်းရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။လက်ရှိမြန်မာတပ်မတော်ကလည်းထိုးစစ်ဆင်နေမှုအရတားတွေကိုဖမ်းဆီးနေမှုလှုပ်ဆောင်ချက်တွေဟာရရှိပြီးသားငြိမ်းချမ်းရေးနောက်ကျောင်းပြန်လှည့်နေပြီလို့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့ GMCF ကော်မတီဝင်သူပူမှုကြီးဆိုင်ဦးကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့အာ NCO ရင်းစမှုစီနဲ့တွားနေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီအရတားဗီဒီယိုတို့နောက်ဖမ်းဆီးတာတို့ကျွန်တော်တို့အဲမှာမရှိသင့်ဘူးမဖြစ်သင့်ဘူးပါနော်နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဖြည့်ဆင်းဖို့ကျွန်တော်တို့က NCO ထိုးတာပေါ့အခုလိုအချိန်မှာကျတော့ပုံပြီးတော့ဆိုးလာတဲ့အချိန်မှာရောက်နေတယ်ပေါ့နော် NCO ကဟိုငင်းချိုင်းလမ်းကြောင်းကိုမတွားဘဲနဲ့ဟိုနောက်ပြန်လဲနေတဲ့ဘောမျိုးမှာဖြစ်နေတယ်ပေါ့
အခုလိုဖြစ်ပေါ်တဲ့ပြဿနာတွေကိုရှမ်းပြည်နယ်ပြည်ရပူးတွဲဆောက်ကျူရေးကော်မတီ GNCF ကိုတင်ပြထားပြီးမဲ့လဲထူးခြားမှုမရှိဘူးလို့သူ့ဘူမူကြီးဆိုင်ဦးကပြောပါတယ် NCA ပြည်ရဖွဲ့နဲ့တပ်မတော်တို့ကြားဖြစ်ပေါ်နေတဲ့စစ်ရေးပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ GMC ကနေစစ်စစ်အသည့်ပြူရေးဖွဲ့တွေဆေလွတ်နေတယ်လို့ပြည်ထောင်စုအစ်စ်အပြည့်ရပူးတွဲဆောက်ကျူရေးကော်မတီ GNC ကော်မတီဝင်ပိုးမြူသာလူမျိုးရေးဖွဲ့ချုပ်ကသူ့ဘူမူကြီးခေါအောင်မန်းကပြောပါတယ်
နော်နော်ဆေးရတော့ GMC ကနေတော့ဒီစီစစ်ဒီကြီးအဖွဲ့တွေလွတ်ပြီးတော့မှလွတ်သွားရောက်စီစစ်တာတွေတော့တောင်ရွက်နေတာတွေရှိတယ်။အဲဒီစီစစ်ဒီကြီးအဖွဲ့ကနေဒါမျိုးတော့မှပြင်ပြထားတာတော့မရှိသေးဘူးပေါ့စီဝေးတွေရောက်မှပဲဒီကော်မတီကနေပြီးတော့မှသုံးဖြားမှပေါ့ဘယ်လိုပြည်ပြည်ရေးယူမယ်ဆိုတာတော့ GMC ကလည်းဟိုရန်ရားတစ်ခုလုံးဟိုအောက်ခြေထိလည်းပတ်နိုင်တဲ့အနေထားမရှိသေးတာလည်းပါတာပေါ့လေ
လက်ရှိ GNC ကိုပြည်ထောင်စုအဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်ဖွဲ့စည်းထားပေမဲ့လည်းဒေသဆိုင်ရာအဆင့်နဲ့ဒေသဆိုင်ရာစောက်ကြီးရေးအဖွဲ့တွေမဖွဲ့နိုင်သေးတာကြောင့်ပြဿနာဖြေရှင်းရေးမှာနှောင့်နှေးကြန့်ကြာနေရတယ်လို့သူပူမူကြီးခေါအောင်မန်းကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NC ပြည်ရလက်မှတ်ရေးဆိုးထားပေမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင်တောင်ပိုင်းရှမ်းပြည်တပ်မတော်ပါဝင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ရှမ်းတိုင်းဒေသများသုတ်သက်ရေးပါတီ SNTP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမာညွတ်မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့လည်းထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ကန့်ကွက်မှုကြောင့်ကျင်းပခွင့်မရရှိခဲ့ပါဘူး။တစ်ဖက်မှာလည်းငင်းချမ်းရေးလုပ်ငန်းစဉ်နဲ့23ရာစုပြည်လုံးတတ်တရချင်းစီဝေးတွေအကျိုးပြင်ဆင်တဲ့အနေနဲ့အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားဒီကနေ့ထိုင်းနိုင်ငံမှာအလို့သဘောတွေ့ဆုံခဲ့ပါတယ်ခင်ဗျာ။